မြန်မာအာဏာသိမ်းစစ်ကောင်ဆောင်အနေနဲ့လက်ရှိအခြေအနေမှာရှေ့မတိုးတာနောက်ဆုံးမရဖြစ်နေတဲ့အခြေအနေဖြစ်နေပြီးရွေးကောက်ပွဲထွက်ပေါက်ကလည်းအသွားနှစ်ဖက်နဲ့ဓာသွားလို့သူ့အတွက်အန္တရာယ်ရှိနေတယ်လို့ ICG ပဋိပက္ခလေးလာရဲ့အဖွဲ့ကသုံးသပ်ထားပါတယ်။တစ်ဖက်မှာလည်းပဋိပက္ခဖြည့်ရှင်ရေးနိုင်ငံတကာထင်ကပ်မှုတွေကအဖြေထွက်ဖို့အားနည်းနေတာကိုလည်းထောက်ပြထားပါတယ်။မေလ18ရက်နေ့ကပြုလုပ်ခဲ့တဲ့ International Crisis Group ICG နိုင်ငံတကာပဋိပက္ခလေးလာရဲ့အဖွဲ့အွန်လိုင်းဆွေးနွေးပွဲသုံးသပ်ချက်တွေကိုတော့ကိုငိမ့်ချန်းအေးကစူးစီးတင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်ကစန့်ကျင်သူတွေကိုဖိနှိပ်အကြမ်းဖက်မှုတွေတိုးလှုပ်လာနေပေမဲ့တော်လိုင်းရင်အားစုတွေဘက်ကဆက်ပြီးပြင်းပြင်းထန်ထန်ခုခံနေဆဲဖြစ်လို့ပြည်ပခအရှိန်ရော့ကျသွားဖို့မရှိဘူးလို့နိုင်ငံတကာပြည်ပခလိလာရေးဖွဲ့ International Crisis Group ICJ ကလိလာသူတွေကသုံးသပ်ပါတယ်စစ်တပ်ဟာနောက်ကြောင်းလဲပြန်မလှည့်နိုင်ရှေ့လဲမတိုးတာအခြေအနေနဲ့ရင်ဆိုင်နေရပြီးစစ်ကောင်းဆောင်အနေနဲ့ထွက်ပေါက်ပျောက်နေတယ်လို့ ICJ ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Hose ကဒီဆွေးနွေးပွဲမှာသုံးသပ်ပါတယ်
are a double edged sword for him he wants them to move forward and show that
you know ရွေးကောက်ပွဲကအသွားနှစ်ဖက်ပါတယ်ဒါလိုပဲသူ့အတွက်အန္တရာယ်ရှိပါတယ်ရှေ့ဆက်သွားပြီးရွေးကောက်ပွဲလို့စစ်တပ်ကအနိုင်ယူဖွဲ့စည်းပုံနဲ့အုပ်ချုပ်တဲ့ပုံစံမျိုးလုပ်ချင်ပေမဲ့တစ်ဖက်မှာလည်းရွေးကောက်ပွဲကသူ့အာဏာတည်မြဲရေးအတွက်အန္တရာယ်ဆိုတာသူသိနေပါတယ်ဒါကအတိုက်ခံဒီမိုကရေစီအင်အားစုတွေနိုင်သွားမှာကြောင့်ဆိုတာမျိုးမဟုတ်ပါဘူးစစ်တပ်ကဒါမျိုးဖြစ်ခွင့်ပေးမှလည်းမဟုတ်ပါဘူးဘာကြောင့်သူ့အတွက်အန္တရာယ်ရှိသလဲဆိုတော့စစ်တပ်ထဲမှာအခြားစစ်ဘုယုတ်ကြီးတွေကအခွင့်အရေးကိုစောင့်နေကြတာပါဘုယုတ်မကြီးမင်းအောင်လှိုင်အကန့်အသတ်မရှိဆက်လက်အုပ်ချုပ်မှာမျိုးကိုသူတို့လူလားခြင်းမှလူလားမှာပါသူ့ကိုစစ်တပ်ထဲမှာကြိုက်လာကြီးရဲ့မဟုတ်ပါဘူးတပ်ထဲမှာသူ့ကိုလူကြိုက်များထောက်ခံတာမျိုးမရှိလာပါဘူ
းတပ်ထဲမှာအာဏာသိမ်းစစ်ကောင်ဆောင်ကိုမဟာဗျူဟာကြကြစဉ်းစားတွေးခေါ်လှုပ်ဆောင်တတ်တဲ့ခေါင်းဆောင်ကောင်းအဖြစ်မရှိမညာပဲသူ့ရဲ့စွမ်းဆောင်ရည်ခိုင်မာပြတ်သားမှုနဲ့ဆုံးဖြတ်နိုင်စွမ်းတွေအပေါ်တန်တရားရှိကြတယ်လို့ Richard Hose ကထောက်ပြပါတယ်တစ်ဖက်မှာလည်းဆရာနာသိန်းစန့်ကျင်ရေးအင်အားစုတွေဘက်မှာမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့တွေကြားမှာညီညွတ်တဲ့အင်အားစုကြီးတရက်တိစောက်နိုင်မှုကစိန်ခေါ်မှုတွေရှိနေတယ်လို့ ICJ ကလေ့လာသူတွေကရှုမြင်ပါတယ်ຫນွေဦးတော်လှန်ရေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရည်တည်ချက်အပေါ်တက်ရောက်မှုကအကြောင်းအရာအချက်တော်များများပေါ်မူတည်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ဩဇာတည်ရောက်မှုစစ်အုပ်စုဘက်ကနိုင်ငံရေးစီးပွားရေးအပေးအယူလုပ်နိုင်မှုအဖွဲ့အစည်းတွေရဲ့နိုင်ငံရေးယူမှန်းချက်နိုင်ငံရေးယဉ်ကျေးမှုစတာတွေအပြင်အရင်ကအသိမှတ်ပြုမှုနည်းပေမဲ့အလေးထားသတိပြုစရာကောင်းတာကတိုင်းရင်းသားအုပ်စုတွေရဲ့အခြေခံလူထုအတန်ကသူတို့ရဲ့လက်နက်ကိုင်အဖွဲ့တွေပေါ်တည်ရောက်နေတယ်လို့ ICG အဖွဲ့ကတိုင်းရင်းသားအရေးစောင့်ကြည့်လေ့လာသူGDAN အတိုင်ပင်ခံ Thomas King ကပြောပါတယ်
And I think this has been quite evident with the TNLA for example that's an unnational
liberation
army.
တောင်ယူတာလွတ်မြောက်ရေးတပ်မတော် TNLA မှာဆိုရင်ဒါကထင်ရှားပါတယ်။တော်လန်ရေးမှာကူညီဖို့အခြေခံလူထုကဖိအားပေးတယ်။ဒါပေမဲ့တရုတ်နိုင်ငံကဘယ်လိုတုံ့ပြန်မလဲဆိုတာစိုးရိမ်လို့ဒီလိုထောက်ခံကူညီနေတာကိုလည်းပေါ်ပေါ်ထင်ထင်မပြပါဘူး။ဒီလိုကြားမှာယက်တည်နေတဲ့အဖွဲ့တွေကိုအနီးကစောင့်ကြည့်ဖို့လိုမယ်ထင်ပါတယ်။သူတို့ကစစ်အုပ်စုနဲ့လည်းတရားဝင်ဆွေးနွေးတာမျိုးမရှိပါဘူး။တစ်ဖက်မှာလည်းဒေါ်လန်ရေးတပ်ဖွဲ့တွေကိုအတိုင်းအတာတစ်ခုအထိသင်တန်းပေးတာမျိုးတွေရှိပါတယ်။ဒါပေမဲ့ NUG နဲ့အနီးကပူးပေါင်းတာမျိုးတော့မရှိပြန်ပါဘူး
။အထူးသဖြင့်ရခိုင်တပ်တော် AA တာအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေကိုအဓိကစောင့်ကြည့်ရမှာဖြစ်ပြီးဒီဖွဲ့တွေကငယ်ရွယ်ပြီးသွက်လက်ချက်ချတဲ့ခေါင်းဆောင်မှုတွေရှိကြတယ်လို့ဒီမှန်ချက်လဲမြန်မာကြတယ်လို့သောမတ်စကင်းကသုံးသပ်ပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံကနေဆက်တည်ငြိမ်လိုလားတာကြောင့်ပြည်ပခတွေကိုရှောင်ရှားဖို့ဖိအားပေးနေတယ်လို့မြို့သားညီညွတ်ရေးအဖွဲ့ NUG နဲ့ထိတွေ့ဆက်ဆံမှုတွေကိုကန့်သက်လိုတာတွေတွေ့ရတယ်လို့သောမတ်စကင်းကထောက်ပြပါတယ်။ဒါပေမဲ့တရုတ်ဩဇာကိုလည်းအလွန်အကျွံမတက်ချက်ဖို့သူကသတိပေးပါတယ်။
But I'd caution also against overstating China's influence among all of the
နောက်ပိုင်းအဖွဲ့တွေနဲ့နေပြည်တော်အပေါ်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုအလွန်အကျွံထက်သွင်းစဉ်းစားတာမျိုးကိုလည်းသတိပြုစေချင်ပါတယ်တရုတ်နိုင်ငံကမြန်မာနိုင်ငံမှာဩဇာအကြီးဆုံးနိုင်ငံခြားတိုင်းပြည်တစ်ခုပါဒါပေမဲ့ဒီလိုလွှမ်းမိုးနိုင်မှုမှာလည်းအကန့်အသတ်ရှိပါတယ်ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကိုကြည့်ပါတရုတ်ကသူတို့အဖွဲ့တွေကိုလှုပ်စေချင်တာမျိုးတွေကမကြာခဏဆိုသလိုသူတို့ရဲ့နိုင်ငံရေးရည်တည်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒီလိုအားပြိုင်နေတဲ့အချက်နှစ်ခုကိုသူတို့အမြဲပဲချိန်ဆဖို့လိုပါတယ်
။ဒ တခါတိုင်းသားအဖွဲ့တွေရဲ့ရည်တိချက်တွေပြောင်းလဲဖို့က6လတနည်းအတွင်းဖြစ်လာမှာမဟုတ်ပဲအချိန်ယူမှာဖြစ်တယ်လို့တော်လိုင်းကရေရှည်သွားမဲ့ပုံစံလို့သုံးသပ်ကြပါတယ်။တစ်ဖက်မှာလည်းမြမအရေးပေါ်နိုင်ငံတကာရဲ့လေးထမှုကအားနည်းနေပြီးဘလို့နီးနန်းနဲ့ချင်းခတ်အမှန်မသိပဲဖြစ်နေတယ်လို့ ICJ အကြီးတန်းအကြံပေး Richard Hose ကသုံးသပ်ပါတယ
်။ Has been a very low priority for most countries.
မြမအရေးဟာနိုင်ငံအများစုအတွက်ဦးစားပေးအဆင့်မှာမပါပါဘူး။ဒါကကိုဗစ်ကြောင့်ရောအခြားအာရုံဆက်ရမဲ့ကမ္ဘာအရေးကိစ္စတွေရှိနေတာကြောင့်မျိုးမဟုတ်ပါဘူး။နိုင်ငံအများအပြားအနေနဲ့မြေပြင်ကလက်တွေ့အခြေအနေတွေပြောင်းလဲဖို့သူတို့ဘာလုပ်ရမှန်းမသိလို့ဒေတာတွင်းကအာဆီယံကိုပဲပုံချပြီးတော့မြမအရေးဖြည့်ရှင်ခိုင်းနေတာပါ
။တစ်ဖက်မှာလည်းအာနာသိန်းစစ်ကောင်စီကိုထိတွေ့ဆက်ဆံနေတဲ့အိန္ဒိယကဒီနှစ်ထက်မှဆက်မှုထိပ်သီးနိုင်ငံများ G20 မှာဥက္ကဋ္ဌတာဝန်ယူထားတာ။တခါအရေးပါတဲ့ဒေတာတွင်းကအင်အားကြီးဂျပန်ကထိပ်သီးစီးပွားနိုင်ငံများ G7 မှာဥက္ကဋ္ဌတာဝန်ယူတာ။ဒါပြင်ဆရာနာတင်ထားတဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဒီမိုကရေစီအင်အားစုတွေအင်အားပြန်ကောင်းလာတာတွေကမြမရေးတွေအခွင့်အလမ်းကောင်းတွေဖြစ်လာနိုင်မလားဆိုပြီးသုံးသပ်ပြောဆိုခဲ့ကြပါတယ်ခင်ဗျာ။